နိုဝင်ဘာလ17ရက်နေ့စနေနေ့ကကြောက်တဲ့အမေရိကန်စစ်မှုထောင်များနေ့မှာသမ္မတဂျိုးဘိုင်ဒင်ကအာလန်တန်အမျိုးသားစစ်သည်ကြီးကိုတွားရောက်ပြီးလွမ်းသူပန်းငွေချပြီးအမေရိကန်စစ်မှုထောင်တွေကိုဂုဏ်ပြုခဲ့ပါတယ်။စစ်မှုထောင်တွေဟာတိုင်းပြည်ရဲ့တမနီကြောရုပ်ဖြစ်ပါတယ်လို့လည်းသမ္မတဘိုင်ဒင်ကဂုဏ်ပြုပြောဆိုပါတယ်။စစ်မှုထောင်တွေအတွက်အောင်မေ့ပွဲတိစောက်ထားတဲ့အထိတ်အမှတ်နေရာမှာစနေနေ့ကသမ္မတမိန်ကွန်းပြောခဲ့တာဖြစ်ပြီးအမေရိကန်တပ်ဖွဲ့တွေပါဝင်ဆင်နွှဲခဲ့တဲ့ကဘာကျော်စစ်ပွဲကြီးတွေအကြောင်းလဲထက်သွင်းပြောဆိုသွားခဲ့ပါတယ်။ဒီလိုစစ်ပွဲကြီးတွေမှာအမေရိကန်တပ်ဖွဲ့တွေပါဝင်ခဲ့တာဟာတစ်ချိန်တိုင်းပြည်တီထောင်ချိန်ကတည်းကရှိခဲ့တဲ့ဂုံယူစရာတိုက်ပွဲဝင်နေလဲဖြစ်ဒါတွေနဲ့လဲဆက်ဆက်နေပါတယ်လို့သမ္မတဘိုင်ဒင်ကပြောဆိုပါတယ်။နိုဝင်ဘာလ17ရက်နေ့ဟာ1918ခုနှစ်ကပထမကမ္ဘာစစ်အဆုံးသတ်စေခဲ့တဲ့စစ်ပြင်းရင်ရေးသဘောတူစာချုပ်လက်မှတ်ရေးထိုးခဲ့တဲ့နှစ်ပတ်လည်နေ့ဖြစ်သလိုစစ်ပြင်းရင်ရေးနေ့အဖြစ်တစ်ချိန်ကခေါ်တင်ခဲ့ပြီး1926ခုနှစ်နောက်ပိုင်းမှာတော့စစ်ပြန်စစ်မှုထောင်များနေ့အဖြစ်အမေရိကန်လွှတ်တော်ကပြောင်းလဲသတ်မှတ်ပေးခဲ့တာဖြစ်ပါတယ်။နိုင်ငံတော်အားလိုက်ရဲ့နေ့အဖြစ်သတ်မှတ်ထားပေမယ့်သတ်မှတ်ထားသလိုနှစ်စဉ်ဒီနေ့မှာလည်းအမေရိကန်စစ်မှုထောင်တွေဂုဏ်ပြုဖို့အခမ်းအနားတွေနိုင်ငံတော်ဝန်မှကျင်းပကြပါတယ်။